စိတ်ထဲမှာရှိတဲ့အတိုင်းစကားကိုလူဘိန်းကြိုက်ရှူးရှူးတိုင်းတိုင်းပြောရပြီးငွေချင်းအာဏာရှိသူသားသမီးတွေမှာအာဏာရတဲ့နိုင်ငံရေးစနစ်ဟောင်းကိုဆန့်ကျင်တိုက်ဖြတ်မယ်လို့ကြွေးကြော်ထားတဲ့သမရလောင်းရိုထရီကိုဒူတာတီကဖိလစ်ပိုင်ရွေးကောက်ပွဲမှာမဲတာစည်းနဲ့အနိုင်ရကြောင်းဖိလစ်ပိုင်ရွေးကောက်ပွဲကြီးကြပ်ရေးအဖွဲ့ PPCRV ကဒီကနေ့ကြေညာလိုက်ပါတယ်မဲစုစုပေါင်း89ရာခိုင်နှုန်းစီစစ်ချက်အရမစ္စတာဒူတာတီဟာသူ့နောက်ကကက်ရဲ့ရှိတဲ့ပြိုင်ဘက်ထဲမဲရေတွက်6သန်းနီးပါးအသာစီးရထားတယ်လို့ဆိုပါတယ်ဖိလစ်ပိုင်မှာလူကြိုက်များမဲနဲ့မဲများသူအနိုင်ယူစနစ်ဖြစ်တဲ့အတွက်မစ္စတာဒူတာတီဟာအနိုင်ရပြီလို့ကြိမ်းသိပြောလို့ရသွားပါတယ်
But I'd like to say that I'd like to reach my hand to my opponents
သူအနေနဲ့ပြည်သူတွေကပေးတဲ့လုံပိုင်ခွင့် mandate ကိုလေးလေးစားစားနဲ့လက်ခံပါကြောင်းဖိလစ်ပိုင်ပြည်သူတွေအတွက်တရေနိုးတာမကအိတ်နေရင်တောင်တာဝန်ထမ်းဆောင်သွားမှာဖြစ်ကြောင်းဒီကနေ့မနေ့သတင်းတောင်တွေနဲ့တွေ့ဆုံရမှာ Mr. Duterte ကပြောပါတယ်အသက်82နှစ်အရွယ်ရှိဖြစ်တဲ့ Duterte ဟာဖိလစ်ပိုင်တောင်ပိုင်းဒါဘောင်းမြို့မှာမြို့တော်ဝင်ဖြစ်အနှစ်20တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးရွေးကောက်ပွဲအတွက်မဲဆွေရာမှာရှေ့နောက်မစင်မချင်းလူဘိန်းကြိုက်ပြောဆိုတာတွေကြောင့်ပြည်တွင်းမှာသာမကနိုင်ငံတကာကအရှိအာရှကဒေါ်နယ်ထရန့်အဖြစ်တင်စားခံထားရသလိုဩစတြေးလျသတင်းစာကြီးတစ်စောင်ကအာနာရှင်လောင်းအဖြစ်ကောင်းစည်းရေးဝေဖန်ခံထားသူဖြစ်ပါတယ်။သူသာသမရဖြစ်လာရင်6လအတွင်းဖိလစ်ပိုင်မှာရာဇဝတ်မှုပပျောက်အောင်လုပ်မယ်လို့ဆိုပါတယ်။လူအခွင့်အရေးဆိုတာတွေကိုဘေးဖယ်ထားပြီးအဂရိလိုက်စားသူတွေရာဇဝတ်မှုကျူးလွန်သူတွေကိုဖယ်ရှားတုတ်တင်ပြစ်မှာဖြစ်ပြီးသူ့အစိုးရအနေနဲ့ရာဇဝတ်သားတသိန်းထိတပ်ဖြတ်ပြစ်မယ်လို့ကိုယ်တိုင်ကြွေးကြော်ထားပါတယ
် I've been targeting against drug lords and the corrupt generals of the
နိုင်ငံတကာခုံရုံးကလူအများအပြားတပ်ဖြတ်မှုနဲ့တရားစွဲရင်သမရအာဏာနဲ့သူ့ကိုယ်သူလူငင်းချမ်းသာခွင့်ပေးမယ်လို့လည်း Mr. Duterte ကပြောပါတယ်ဥပဒေပြုရေးနဲ့ပတ်သက်လို့သူသမရဖြစ်လာရင်သူ့အမိတ်မနာခံတဲ့လွှတ်တော်အမတ်တွေကိုပြစ်ပယ်ပြီးတကူတော့အာဏာရှင်ဖြစ်အုပ်ချုပ်မယ်လို့လည်းကြုံဝါထားပါတယ်။ငြိမ်းချမ်းရေးနဲ့ပတ်သက်လို့လည်းလက်ရှိအစိုးရနဲ့ဆန့်ကျင်ဘက်တောင်ပိုင်းကအကြမ်းဖက်ကွန်မြူနတီတပုံတွေနဲ့ဆွေးနွေးမယ်လို့ဆိုပါတယ်။သူဟာမိမရှုပ်တာ၊မရငယ်ထားတာ၊ပြစ်ဒဏ်စာရည်နဲ့နေတာကိုလည်းမဲဆွေရမှာထည့်သွင်းဟောပြောလို့ရှိပြီးလိန်ကိစ္စနဲ့ပတ်သက်လို့ပြောတဲ့ဟာသတွေကြောင့်နိုင်ငံတကာတန်တမာအတိုင်းဝိုင်းကဝေဖန်တာနဲ့ခံခဲ့ရပါတယ်။သူအုပ်ချုပ်တဲ့ဒါဘိုးမြို့မှာ1989ခုနှစ်ထောင်တွင်းစုဘူးအောင်ကြမှုဖြစ်ပြီးရုပ်ရည်လှပတဲ့ဩစတြေးလျသာသနာပြုအမျိုးသမီးတူထောင်သားတွေကအဓမ္မပြုကျင့်ပြီးတပ်ဖြတ်ခံခဲ့ရတာကိုမဲဆွယ်ဟောပြောပွဲမှာထည့်သွင်းပြောကြရမှာဒီအမှုဟာဝမ်းနည်းစရာဖြစ်ရဖြစ်ကြောင်းအဓမ္မပြုကျင့်ရမှာသူပထမဆုံးလူဖြစ်တဲ့ကြောင်းဒါဟာနှမျောစရာကောင်းကြောင်းပြောဆိုခဲ့တဲ့အတွက်ဩစတြေးလျနဲ့အမေရိကန်တန်မတ်တွေကကြေညာချက်ထုတ်ပြန်ပြီးဝေဖန်ရှုံချခဲ့ကြပါတယ်ဒီလိုဝေဖန်တဲ့အတွက်မစ္စတာဒူတာတီကတန်တမာတွေကိုပါဇက်ပိတ်ထားဖို့သူသာသမရဖြစ်လာခဲ့ရင်ဖိလစ်ပိုင်နိုင်ငံရဲ့မဟာဗျူဟာမြောက်မဟာမိတ်နိုင်ငံတွေဖြစ်တဲ့အမေရိကန်နိုင်ငံနဲ့ဩစတြေးလျနိုင်ငံတွေနဲ့တန်တမာအဆက်အသွယ်ဖြတ်ဖို့ဝန်မလေးကြောင်ပြောကြားခဲ့ပါတယ်။ဒါအပြင်တရုတ်နဲ့ဖိလစ်ပိုင်ရေချောင်းအပိုင်းနဲ့ငင်းပွားနေတာကိုလည်းနှစ်နိုင်ငံချင်းဖြေရှင်းမယ်လို့သူကပြောပါတယ်။ဒါဟာလက်ရှိအမေရိကန်ဖိလစ်ပိုင်အစိုးရမူဝါဒတွေနဲ့ဆန့်ကျင်ဘက်ဖြစ်ပါတယ်။တကယ်လို့တရုတ်နိုင်ငံကဖိလစ်ပိုင်မှာယထာလန်ဖောက်ပေးမယ်ဆိုရင်ရေချောင်းပိုင်နဲ့ငင်းပွားမှုကိစ္စကိုနိုင်ငံတကာခုံရုံးမှာအဖွဲ့လိုက်ဖြေရှင်းတာမျိုးမလုပ်ဘဲနှစ်နိုင်ငံချင်းဖြေရှင်းမယ်လို့သူကပြောကြားထားပါတယ်။ဒါအပြင်ကက်သလစ်ခရီးယန်ဘာသာဝင်အများစုနေထိုင်တဲ့ဖိလစ်ပိုင်မှာပြည်သူအများကကိုးကွယ်တဲ့ပိုယဟန်မင်းကြီးကိုလည်းပြည်သူအများကကိုးကွယ်တဲ့ပိုယဟန်မင်းကြီးကိုလည်းလူလွန်မသားအဖြစ်တိုင်းထွာပြောကြားခဲ့သူဖြစ်ပါတယ်။လက်ရှိသမရအကွီနိုအနေနဲ့သမရသက်တမ်းတစ်ခုသာတာဝန်ထမ်းဆောင်ခွင့်ရှိတဲ့အတွက်သူ့မိဘနှစ်ပါးဦးဆောင်လှုပ်ရှားခဲ့တဲ့ဖိလစ်ပိုင်ဒီမိုကရေစီရေးကနေအာဏာရှင်စနစ်လက်အောက်ပြန်ရောက်သွားမှဆိုရင်ကြောင်းဒါကြောင့်မစ္စတာဒူတာတီလိုလူကိုမဲမပေးပဲသူ့ရဲ့ Liberal Party သမရလောင်းရိုဆာကိုမဲပေးကြဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့မနေ့ကရွေးကောက်ပွဲမှာဒူတာတီက39ရာခိုင်နှုန်းရရှိခဲ့ပြီးရိုဆာက23ရာခိုင်နှုန်းပဲရရှိခဲ့ပါတယ်။မစ္စတာဒူတာတီဖိလစ်ပိုင်မှာသမရအဖြစ်ရွေးကောက်ခံရတာဟာဖိလစ်ပိုင်နိုင်ငံကလက်ရှိနိုင်ငံရေးအတိုင်းအဝိုင်းနဲ့ပညာတတ်တွေအကြားမှာတော့အလွန်စိတ်ပျက်စရာတစ်ခုဖြစ်ခဲ့ပါတယ်။ဖိလစ်ပိုင်တက္ကသိုလ်ကစိတ်ပညာရှင်တဦးရဲ့ဒီကနေ့ရေးသားချက်ကိုလည်းကောက်နှုတ်တင်ပြချင်ပါတယ်။တကယ်လို့သာဒူတာတီသမရဖြစ်လာရင်တရာဇဝတ်မှုတွေဂရီပေးထားတဲ့အတိုင်း3လကနေ6လအတွင်းဖြည့်ရှင်းနိုင်မှာမဟုတ်တဲ့အကြောင်း2ငွေရဆေးဝါးတိုက်ဖြတ်ရေးဟာလည်းအောင်မြင်မှာမဟုတ်ကြောင်း3ဖိလစ်ပိုင်မှာ HIV AIDS အမှုတွေများပြားလာမှာဖြစ်ကြောင်း4ပြည်သူတွေအချင်းချင်းအမုန်းတရားတိုးပွားလာပြီးပြည်ပခန့်တွေလည်းပြားပြားလာမှာဖြစ်တဲ့အကြောင်း5ရာဇဝတ်မှုတွေမဖြေရှင်းနိုင်ခဲ့ရင်လည်းသူကြုံဝါထားတယ်လို့မစ္စတာဒူတာတီဟာယာဒုကနှုတ်ထွက်မှာမဟုတ်ကြောင်းဖိလစ်ပိုင်တက္ကသိုလ်အမျိုးသမီးဆိုင်ရာဗဟိုဌာနညွှန်ကြားမှုဒေါက်တာဆေဗီယာအက်စထရာဒါကလောဒီယိုကဒီကနေ့ထုတ်သတင်းစာတစ်စောင်မှာဟောကိန်းထုတ်ရေးသားထားပါတယ်ခင်ဗျာ